လိုအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်တာကိုပြည်သူတွေကြားဘလို့များတုံ့ပြန်မှုတွေထွက်ပေါ်လာခဲ့ပါသလဲ။ကျမတို့ရဲ့ထိုင်းချီဆိုင်သတင်းတောက်ဒေါ်အေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြည့်ကြပါလို့ရှင်
။အမေရိကန်နိုင်ငံရဲ့ဒီစီးပွားရေးပိတ်ဆို့မှုဟာမြန်မာနိုင်ငံပြည်သူတွေအတွက်အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေပါသလား။ဒါမှမဟုတ်ရင်ပြည်သူတွေဟာအလုံးလက်မဲ့ဖြစ်ပြီးတော့တိုင်းပြည်ကပို့ပြီးတော့ဆင်းရဲမွဲတေသားတွေလို့ပြောနိုင်ပါသလားရှင်။ပြည်အောင်စုမြန်မာနိုင်ငံရဲ့အမျိုးသားကောင်စီရဲ့အသွေးမှုအဖွဲ့ဝင်ပရိုမန်ဆာကဘယ်လိုသုံးသပ်မိပါသလဲရှင
်။ကွန်မြူနတီဆက်ရှင်ကအခုနောက်ထပ်တစ်နှစ်တိုးမယ်လို့ကျွန်တော်သိရတယ်လေ။မမဆက်ရှင်ကတော့ထိရောက်မှုရှိတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကဘာလဲဆိုတော့ဆက်ရှင်ကြောင်းလို့ပေါ့လေ။တကယ်သူ့ဆင်းရဲဖြစ်ပေါ်လာဖို့အတွက်ကောင်းတဲ့အချိန်ရှိတယ်လို့ကျွန်တော်မြင်တယ်။ Section 9ကတော့သူကတကယ်သူ့စုံစုပြပေါ်လာဖို့အတွက်သူပြေးတယ်ဖြစ်တယ်။လူလူကငါ့ဘုံမဟုတ်ပါဘူး။နောက်တစ်ခါတော့အတိုက်ခံနိုင်ငံရဲ့အားစုပဲအလုံးလဲဒီ Section ကိုကြောက်မလို့သူတို့နည်းနည်းအားတက်တာတွေရှိတယ်။တန်းပြီးမှပြနေတာအတိတ်ဒုက္ခရောက်နေတာကတော့အတိတ်အချင်း Section ကြောက်မဟုတ်ဘူးဗျ။အနာရှင်စနစ်တည်ရှိနေလို့ဖြစ်တာ။တကယ်လို့ပေါ်တကယ်တရားလို့ဖြစ်လာပြီးတော့ပေါ်တကယ်တော့ဖောင်းမနိုင်ငံရေးပြုံကြောင်းလို့ဖြစ်လာပြီးဆိုရှင်တော်ဘာလုံးဝဆက်ရှင်ကိုလုံးမှာမဟုတ်ဘူးလုံးဝမဟုတ်တဲ့ပြင်ဝိုင်းတော့ကူကြမှာဖြစ်တယ်တကယ်စစ်မှန်တဲ့ဒီမူစီပြည်ရင်ကြောင်းလေးဖြစ်လာပြီဆိုရင်ပေါ့တောင်းမလို့ဆက်ရှင်ကြောင်းမော်လीကျွန်တော်ဒီသူတို့တွေဒုက္ခရောက်တာမဟုတ်ဘူးအနာရှင်စနစ်ကြောင်းဖြစ်တယ်ဆိုတာကိုကျွန်တော်တို့ထောက်ပြချင်တ
ယ်မြန်မာနိုင်ငံရဲ့ဒီစီးပွားရေးကျက်တဲမှုတံကိုအလူးလွဲခံနေရတဲ့ဒီပြည်သူတယောက်အနေနဲ့ရောဟောဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုထင်မြင်ယူဆပါသလဲရှင
်ပြည်သူတွေဖို့ကတော့အနေနဲ့အများကြီးခဲ့မှုတော့ရှိတယ်သို့တော်လေဒီတိအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုပိုင်းလာနော်စီးပွားရေးပိတ်ဆို့လို့ထိတိုက်တာကြက်မြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့ဆေးအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းလို့လာရင်ပြည်သူများဒုက္ခရောက်တယ်လို့ကျွန်တော်ပြည်သူတယောက်နဲ့မြင်နေဒီကိစ္စကိုစီးပွားရေးပိတ်ဆို့မှုနဲ့ကောင်းမကောင်းကိုဝေဖန်ရမယ်ဆိုရင်တော့ကျွန်တော်အနေနဲ့တော့ကောင်းတယ်လို့သုံးသပ်တယ်ဒါကသူတို့ကိုပျက်စီးပါစေဆိုတဲ့ဆန္ဒတော့မဟုတ်ဘူးသူတို့တွေနားလည်လားသိလားအောင်သူတို့မတက်ကျွမ်းတဲ့အတွက်မကျွမ်းကျင်တဲ့အတွက်ခဏနိုင်ငံတော်မှသံဇာတပစ္စည်းပေါ်ကျော်သွားပြီးနိုင်ငံကအလဲမှမျက်နှာငယ်ရတယ်ဆိုတာအုပ်ချုပ်သူများများကလည်းအဖြစ်ရှိတယ်လို့ကျွန်တော်သုံးသပ်တယ်။အဲ့တော့စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်လို့ပြည်သူအစိုးရပေါ်ပေါက်လာပြီးကအရေးကြီးတဲ့အချက်မှရှိပါတယ်လို့ကျွန်တော်မြင်တယ်။အဲမြန်မာနိုင်ငံမှာဒီမှုစီစိတ်တုံးနေတယ်လူခွင့်ရေးဆုံးရုံးနေတယ်စီးပွားရေးကြက်တဲ့နေရာဆုံးတဲ့နေရာမှာစီးပွားရေးပိတ်ဆို့မှုဟာတစ်ပတ်တလားကရာဂိုင်တော့ပြည်မတော်မှာ85ရာဂိုင်တော့အထောက်ကူပြည်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်ထင်လဲဆိုတော့ဓမ္မတာလင်တိုင်းပြည်အာဏာကိုသိမ်းပိုက်ထားတဲ့စစ်အစိုးရအနေနဲ့ပြည်သူရဲ့ခံစားချက်ဖြစ်ပေါ်လာမှုအပေါ်မှာမူတည်ပြီးတော့သူတို့ကဘယ်နည်းနဲ့မဆိုမဟုတ်ချမသိပြည်သူရဲ့လူလာတဲ့ဒီမှုစီကိုတနည်းမဟုတ်ချမသိတည်ရမယ်လို့ကျွန်တော်မြင်တယ်။ဆုံးရှုံးနေတဲ့လူခွင့်ကြီးတွေဆုံးရှုံးနေတဲ့ဒီမိုကရေစီဓာရီနဲ့ပတ်သက်လို့ဒီလိုမှမပိတ်ဆိုရင်ဒီလိုပဲငါတကောကော်ပြီးချင်းအားဆိုင်ပြီးတော့လုံနေပါပဲလို့ကျွန်တော်ပြည်သူတယောက်အနေနဲ့ဒါအောင်အလေးအနက်အနေနဲ့ယူကြည့်ထားတယ်။ဆိုနည်းတူစွာပဲအဖေကမှလည်းဒီလိုစီးပွားရေးပိတ်ဆို့မှုတွေနဲ့အဲတိုင်းပြည်အစိုးရအပြောင်းအလဲတွေဖြစ်ပေါ်လာပြီးလူ့ခွင့်ရေးဒီမိုကရေစီဆိုတာပေါ်ပေါက်လာပါလေ။ဒါကြောင့်လည်းဆက်လက်ပိတ်ဆို့ပြန်လာတယ်လို့ပဲကျွန်တော်အနေနဲ့ယူကြည့်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံပုံတယ်ကြီးများအသင်းမှာဒုဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်တဲ့ဦးထေဝင်းကရောဒီပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ဘလို့တက်ရမှုတွေရှိပါသလဲရှင
်။ကျွန်တော်တို့ကတော့တိတ်တော့ထူးခြားတိတ်မရှိပါဘူး။ဘာလို့ဆိုရင်ကျွန်တော်တို့လည်းအဲ့ဒီကိုတိတ်ပြီးတော့မှတကယ်ဒါရက်ပို့တာတွေဘာတွေမှမရှိပါဘူး။များသောအားဖြင့်ကျွန်တော်တို့ export တွေကဒီအာရှလောက်ပဲနဲ့ရှိတယ်နော်ယူရိုပဲရှိတာကြီး
။ဟုတ်ကဲ့
။အဲကျွန်တော်တို့အမေရိကရဲ့ trade volume ကလည်းဘာမှသိပြီးတော့မရှိပါဘူးကျွန်တော်တို့
မြန်မာနိုင်ငံကဒီစီးပွားရေးလုပ်ငန်းရှင်တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိပြီးတော့အကျိုးသက်ရမှုမရှိဘူးလို့ဟိုပြောဆိုနေပါတယ်အဲ့တော့ပရိုမန်ဆာအနေနဲ့ကရောဒီပေါ်မှာဗာမြတ်ဆက်ပြောချင်ပါတယ်ရှင
်သူတို့အဲ့လိုပြောတာလုံးဝဥပဒေမမှန်ဘူးလို့ကျွန်တော်ယူဆတယ်ဒီနေ့ EU တို့နောက်တော့ဒီ United States တို့ပေါ့လေသူနိုင်ငံတွေကသူတို့ sanction လုပ်လို့ဒါသူတို့အများကြီးအခက်အခဲရှိတယ်တကယ်လို့ sanction မလုပ်ဘဲနဲ့သူကနိုင်ငံသားယူနီမြောက်နာမှုတွေလိမ့်မျိုးဝင်လာမယ်နောက်ပြီးစားတွေဝင်လာမယ်ဆိုရင်ကျွန်တော်တို့ပြည်သူတွေပုံပြီးတော့တုတ်ကပြင်းမယ်အနာရှင်နှစ်ကပုံပြီးတော့အားကောင်းလာလိမ့်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ရှင်ပါရှင်အမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုပတ်တန်တစ်ဖြစ်တုံးပြလိုက်တယ်လည်းပတ်သက်ပြီးဆက်သွယ်နေမြန်ထားချက်များဖြစ်ပါတယ်